လဝကတိုင်ပေါ်မှာယေရှုအသက်ဆုံးတော်မူခြင်းအကြောင်းကိုကျွန်တော်ဝင်ခတ်သွားမှာဖြစ်ပါတယ်။မာကုအခန်း15အခန်းငယ်33ကနေ38အထိကိုဖတ်ကြပါစို့။မာကုအခန်း15အငယ်33ကနေ38မုန်းတဲ့အချိန်မှစ၍သုံးချက်တည်းအချိန်တိုင်အောင်မိတစ်ပြင်လုံး၌မောင်မိုက်အတိဖြစ်လေ၏။သုံးချက်တည်းအချိန်၌ယေရှုကအဲလီအဲလီလမရှာဘခတနီဟုကြီးသောအတန်နှင့်ကြွေးကြော်တော်မူ၏အနက်ကအကျွန်ုပ်ဖျားအကျွန်ုပ်ဖျားအဘဲကြောင့်အကျွန်ုပ်ကိုစွန့်ပစ်တော်မူသည်ဟုဆိုလိုသည်အနာ၌ရပ်နေသောသူအချို့တို့သည်ကြားလျင်သူသည်အဲလီယာကိုခေါ်သည်ဟုဆိုကြ၏လူတစ်ယောက်ပြေး၍ရေမှုန်တတွဲကိုပုံးရင်နှင့်ပြည့်စေပြီးလျင်ကြိုလုံးပြား၌တက်၍ကိုတော်အားတုတ်ဆိုင်သောငါပေးလျက်ရှိစေတော့အဲလိယသည်သူ့ကိုချယူခြင်းကလာမီမလာမီကိုကြည်ကြကုန်အံ့ဟုဆို၏ယေရှုသည်ကြီးသောအတန်နှင့်ကြွေးကြော်၍အသက်ချုပ်တော်မူ၏လို့တွေ့ရပါတယ်ကျွန်တော်ဖတ်ပြခဲ့တဲ့မာကုအခန်း15အခန်းငယ်33မှာမုန်းတဲ့အချိန်မှစပြီးတော့သုံးချက်တည်းအချိန်တိုင်အောင်မိတစ်ပြင်လုံးမှာမောင်မိုက်အတိဖြစ်သွားပါတယ်နေရအလင်းရောင်ထွန်းလင်းတောက်ပနေတဲ့မွန်းတက်အချိန်ကနေစပြီးညနေ3နာရီတိုင်အောင်မြေတစ်ပြင်လုံးမှာမှောင်မိုက်အတိဖြစ်သွားတာဟာတဘာဝမဟုတ်ဘူးတဘာဝလွန်တရားဖြစ်ပါတယ်အချို့ကအဲ့ဒါကိုနေကျက်သွားတာဖြစ်တယ်လို့ဆိုကြပါတယ်အချို့ကလည်းစာရမဏတ်ရဲ့မှောင်မိုက်ဖြစ်တယ်လို့ဆိုကြပါတယ်သို့တော့အဲ့ဒါနေကျက်တာမဟုတ်ဘူးစာရမဏတ်ရဲ့မှောင်မိုက်လည်းမဟုတ်ဘူးပြင်းထန်တဲ့အမျက်ဒေါသနဲ့ဘုရားသခင်တရားစီရင်တော်မူခြင်းလက္ခဏာတက်တည်ဖြစ်ပါတယ်။မောင်မိုက်ဆိုတာဟာပြင်းထန်သောအမျက်ဒေါသနဲ့ဘုရားသခင်ရောက်ရှိတော်မူခြင်းဘုရားသခင်တရားစီရင်တော်မူခြင်းလက္ခဏာတက်တည်ဖြစ်ကြောင်းတမန်ကျမ်းစာမှာကျွန်တော်တို့တွေ့ရပါတယ်။ထွန်းမြတ်ကျမ်းအခန်း30အငယ်22ကနေ22မှာအေကုတ်တုပြည်နဲ့အေကုတ်တုပြည်ရဲ့ဘုရားများကိုဘုရားသခင်ကတရားစီရင်တဲ့အခါမှာဧကုတ်တုတိုင်းပြည်တစ်ခုလုံးမှာ3ရက်ပတ်လုံးမောင်မိုက်ဖုံးလွှမ်းခဲ့ပါတယ်ယောလာအနာဂတိကျမ်းအခိုင်းနှစ်အငယ်30ကနေ17နဲ့30တို့မှာဘုရားသခင်ရဲ့နေ့ရက်တည်းဟူသောနောက်ဆုံးသောတရားစီရင်တော်မူမဲ့နေ့ရက်မှာမောင်မိုက်အတိဖြစ်မဲ့အကြောင်းအတိအလင်းဖော်ပြထားပါတယ်အာမုန်အနာဂတိကျမ်းအခိုင်း5အငယ်20မှာထာဝရဘုရား၏နေ့ရက်သည်မလင်းဘဲမိုက်လိမ့်မည်ထွန်းလင်းခြင်းအလင်းမရှိအမိုက်တသက်ဖြစ်လိမ့်မည်လို့အတိအလင်းဖော်ပြထားပါတယ်။အာမုန်အနာဂတိကျမ်းအခိုင်း၈အငယ်၉မှာလဲအရှင်ထာဝရဘုရားမိန်တော်မူသည်ကထိုကာလအခါမွန်းတဲ့အချိန်၌ငါသည်နေကိုဝင်စီမည်ကြည်လင်သောနေ့၌မိကြီးကိုမိုက်စီမည်လို့အတိအလင်းမိန်တော်မူပါတယ်။ဇေဖနိအနာဂတိကျမ်းအခိုင်း၁အငယ်၁၄ကနေ၁၆မှာလဲအခုလိုအတိအလင်းဖော်ပြထားပါတယ်ထာဝရဘုရား၏နေ့ကြီးသည်နီးပြီအလင်းအမြန်လာ၏ထာဝရဘုရား၏နေ့သတင်းသည်နား၌ခါ၏ထိုနေ့၌သူရဲသည်အော်ဟစ်လိမ့်မည်ထိုနေ့သည်အမျက်ထွက်သောနေ့ဆင်းရဲပူပန်ခြင်းကိုခံရသောနေ့တုတ်တင်ပယ်ရှင်းဖြတ်စည်းရာနေ့အလင်းကွယ်၍မောင်မိုက်သောနေ့ဖြစ်၏လို့တွေ့ရပါတယ်ကျွန်တော်ဖတ်ပြခဲ့တဲ့ကျမ်းချက်တွေမှာဘုရားသခင်ရဲ့တရားစီရင်သောနေ့ရက်မှာမောင်မိုက်ဖုံးလွှမ်းမဲ့အကြောင်းအတိအလင်းဖော်ပြထားပါတယ်။အဲဒီတော့မောင်မိုက်ဆိုတာဘုရားသခင်ရဲ့တရားစီရင်တော်မူခြင်းသင်္ကေတဖြစ်ပါတယ်။မဿဲအခန်း၈အငယ်၁၂မှာယေရှုကနိုင်ငံတော်သားတို့သည်လည်းငိုကြွေးခြင်းအံ့သွားခဲ့ကြခြင်းရှိရာပြင်အရက်မောင်မိုက်တဲ့သူနှင်ချခြင်းကိုခံရကြလက်တန်းလို့မိန်တော်မူပါれ။နောက်မဿဲအခန်း22အခန်းငယ်17နဲ့အခန်း25အငယ်30တို့မှာလဲငရဲမိအိုင်ကိုမောင်မိုက်လို့ယေရှုမိန်တော်မူပါれ။ငရဲမိအိုင်ဟာဒုက္ခဝေဒနာခံရမှတတ်တာခွင့်မရနိုင်တဲ့ထာဝရအပြစ်ဒဏ်ခံရမောင်မိုက်ဖြစ်ပါれ။မောင်မိုက်ဆိုတာဘုရားသခင်ရဲ့တရားစီရင်ခြင်းသင်္ကေတဖြစ်တဲ့အတွက်မာကုအခန်း15အခန်းငယ်33မှာဖော်ပြထားတဲ့မွန်းတဲ့အချိန်မှစ၍သုံးချက်တည်းအချိန်တိုင်အောင်မြေတစ်ပြင်လုံး၌မောင်မိုက်အတိဖြစ်သွားခြင်းဟာဘုရားသခင်က မိမိသားတော်ယေရှုအပေါ်မှာပြင်းထန်သောအမျက်ဒေါသနဲ့တရားစီရင်တော်မူခဲ့ခြင်းဖြစ်ပါတယ်။မွန်းတဲ့အချိန်ကနေညနေ3နာရီအထိဘုရားသခင်ကမိမိသားတော်ယေရှုအပေါ်မှာထာဝရပြစ်ဒဏ်နဲ့ညီမျှတဲ့ပြစ်ဒဏ်ကိုပေးတော်မူခဲ့ပါတယ်။ဂေသရှေမန်ဥယျာဉ်မှာယေရှုရဲ့ချွေးဆက်တွေကိုသွေးဆက်လိုပဲမိဘမှာကျစေတဲ့အီခွက်ဆိုတာအခုယေရှုခံရတဲ့ဘုရားသခင်ရဲ့ပြင်းထန်တဲ့အမျက်ဒေါသဘုရားသခင်ရဲ့တရားစီရင်တော်မူခြင်းကိုဆိုလိုခြင်းဖြစ်ပါတယ်။အဲ့ဒီ3နာရီအချိန်အတောအတွင်းမှာယေရှုကသူကိုယုံကြည်သောသူအားလုံးရဲ့အပြစ်ဒဏ်ထာဝရငရဲကိုခံခဲ့ပါတယ်။အဲ့ဒီ3နာရီအတွင်းမှာယေရှုကသူကိုယုံကြည်သောသူအားလုံးရဲ့အပြစ်ကြွေးရှိသမျှကိုအပြစ်အဝအကုန်အစင်ဆက်ပေးတော်မူခဲ့ပါတယ်။ယေရှုကအဲ့ဒီ3နာရီအတွင်းမှာသူကိုယုံကြည်သောသူအားလုံးရဲ့ထာဝရပြစ်ဒဏ်ကိုဘယ်လိုလုပ်ပြီးအပြစ်အဝခံနိုင်တယ်လဲ။အဖြေကတော့ယေရှုဟာအကန့်အသတ်မရှိသောပုဂ္ဂိုလ်နဲ့အဆုံးမရှိသောထာဝရပုဂ္ဂိုလ်ဖြစ်တော်မူသောကြောင့်ယေရှုရဲ့ခံနိုင်စွမ်းဟာကန့်သတ်ချက်မရှိထာဝရဖြစ်တော်မူပါれ။ဒါကြောင့်သူကိုယုံကြည်သောသူအလုံးခံရမဲ့ထာဝရပြစ်ဒဏ်ကို3နာရီအတွင်းအပြစ်အဝခံနိုင်ခြင်းဖြစ်ပါれ။မွန်းတဲ့အချိန်ကနေညနေ3နာရီအထိယေရှုကသူကိုယုံကြည်သောသူအလုံးရဲ့အပြစ်ကြွေးရှိသမျှခံရမဲ့ထာဝရပြစ်ဒဏ်ကိုခံခဲ့ပြီးမောင်မိုက်ဟာပြီးဆုံးသွားခဲ့ပါတယ်။မောင်မိုက်ပြီးဆုံးသွားတဲ့နောက်ယေရှုကအဲလီအဲလီလမရှဘခတာနီဟုကြီးသောအတန်နဲ့ကြွေးကြော်တော်မူ၏။အနက်ကအကျွန်ုပ်ဖျားအကျွန်ုပ်ဖျားအဘယ်ကြောင့်အကျွန်ုပ်ကိုစွန့်ပစ်တော်မူသနည်းဟုဆိုလိုသည်။အဲဒီ3နာရီအတွင်းမှာယေရှုဟာကျွန်တော်တို့အပြစ်ကြောင့်ကြိမ်ခြင်းကိုခံရသောသူခမဲတော်ဖခင်ရဲ့ပြင်းထန်တဲ့အပြစ်ဒဏ်ပေးခြင်းကိုခံရသောသူခမဲတော်ဖခင်ရဲ့စွန့်ပစ်တော်မူခြင်းကိုခံရသောသူဖခင်သခင်နဲ့ခွဲခွာခြင်းကိုခံရသောသူဖြစ်သောကြောင့်စာလံ22မှာကြိုတင်ဖော်ပြထားတဲ့အတိုင်းအကျွန်ုပ်ဖခင်အကျွန်ုပ်ဖခင်အဘယ်ကြောင့်အကျွန်ုပ်ကိုစွန့်ပစ်တော်မူသနည်းလို့ကျေလောင်တဲ့အတန်နဲ့အော်ဟစ်ခဲ့ရပါတယ်အပင်ငရဲဟာဘာနဲ့တူတယ်လဲဆိုတာမိတ်ဆွေသိခြင်းနဲ့ဆိုရင်ကျွန်တော်တို့ရဲ့ကိုယ်စားပြစ်ဒဏ်ပေးခြင်းခံရတဲ့ယေရှုကိုပဲကြည်လိုက်ပါကျွန်တော်တို့ရဲ့ထာဝရငရဲကိုယေရှုခံတော်မူစဉ်တုန်းကသူ့ကိုနှစ်သိမ့်ပေးဖို့ဘုရားသခင်လာရောက်ခြင်းမရှိဘူးပြင်းထန်တဲ့ဘုရားသခင်ရဲ့အမျက်ဒေါသပြစ်ဒဏ်ပေးခြင်းကိုခံခဲ့ရပါတယ်ဒါကြောင့်အကျွန်ုပ်ဘုရားအကျွန်ုပ်ဘုရားအဘယ်ကြောင့်အကျွန်ုပ်ကိုစွန့်ပစ်တော်မူသနည်းလို့ကြီးသောအတန်နဲ့အော်ဟစ်ခဲ့ရပါတယ်အပယ်ငရဲဆိုတာပြင်းထန်တဲ့ဘုရားသခင်ရဲ့ပြစ်ဒဏ်ပေးခြင်းကိုခံရတဲ့နေရာဘုရားသခင်ရဲ့နှစ်သိမ့်အားပေးခြင်းကိုမရနိုင်တဲ့နေရာဝေဒနာခံရမှသက်သာရမရနိုင်တဲ့နေရာဖြစ်ပါတယ်ယေရှုကကျွန်တော်တို့အပြစ်ကြောင့်ကျွန်တော်တို့ခံရမဲ့ထာဝရငရဲကိုလဝကတိုင်မှာရိုက်ထားခြင်းကိုခံရတဲ့အချိန်မှာကျွန်တော်တို့ရဲ့ကိုယ်စားခံတော်မူခဲ့ပါတယ်ဒါကြောင့်သူကိုယုံကြည်သောသူတိုင်းကိုထာဝရငရဲကနေလွတ်မြောက်သောအခွင့်ကိုပေးတော်မူခြင်းဖြစ်ပါတယ်ယေရှုကပြင်းထန်တဲ့ဝေဒနာပြင်းထန်တဲ့ဘုရားသခင်ရဲ့အမျက်တော်ထာဝရငရဲနဲ့ညီမျှတဲ့ပြစ်ဒဏ်ပေးခြင်းကိုခံရပြီးတဲ့နောက်မှာလဲကြီးသောအတန်နဲ့အဲလီအဲလီလမရှဘခတာနီလို့အော်ဟစ်နိုင်သေးတာဟာကျွန်တော်တို့အတွက်မှတ်သားလောက်တဲ့အံ့ဩစရာဖြစ်ပါတယ်အခန်းငယ်35မှာအနာမရက်နေကြတဲ့သူတို့ကယေရှုရဲ့အော်ဟစ်တန်ကိုကြားရကြပါတယ်ယေရှုဟာကျွန်တော်တို့လိုပဲလူသားတက်တက်ဖြစ်နေမယ်ဆိုရင်အဲ့ဒါလောက်ပြင်းထန်တဲ့ဘုရားသခင်ရဲ့အပြစ်ဒဏ်ပေးခြင်းပြင်းထန်တဲ့ဝေဒနာကိုခံရတဲ့နောက်ပိုင်းမှာတော့စကားတူတူလေးပဲပြောနိုင်မှာဖြစ်ပါတယ်။သို့တော့ကြေလောင်တဲ့အတန်နဲ့အော်ဟစ်နိုင်တော့မယ်။အဲ့ဒါဘာကြောင့်လဲဆိုရင်ယေရှုရဲ့ခံနိုင်စွမ်းဟာကျွန်တော်တို့လူသားတွေလိုကန့်သတ်ချက်မရှိဘူး။ယေရှုဟာအရာခတ်သိမ်းကိုခံနိုင်စွမ်းရှိသောကန့်သတ်ချက်မရှိအဆုံးမရှိသောထာဝရဘုရားသခင်ဖြစ်တော်မူပါတယ်။ကျေလွန်သောယေရှုရဲ့အော်ဟစ်တန်ကိုကြားရတဲ့သူတို့ကအဲလိယကိုခေါ်သည်ဟုဆိုကြပါတယ်။အဲဒီအခါမှာလူတစ်ယောက်ကယေရှုကိုပုံရည်ကိုပေးခန်းခဲ့ပါတယ်။သို့သောရှိစေတော့အဲလိယသည်သူ့ကိုချယူခြင်းကလာမီမလာမီကိုကြည့်ကြကုန်အံ့လို့ပြောဆိုကြပါတယ်။အဲဒါယေရှုကိုဆက်ပြီးတော့လှောင်ပြောင်ခဲ့ကြတာဖြစ်ပါတယ်။မာလခိအနာဂတ်ကျမ်းအခန်းလေးအငယ်9မှာဘုရားသခင်က မေရှိယရောက်လာတဲ့အခါမှာပရောဖက်အဲလီယာကိုဇေလွတ်တော်မူမဲ့အကြောင်းဖော်ပြထားပါတယ်အဲ့ဒါကိုသူတို့သိကြပါတယ်ဒါကြောင့်အဲလီယာကိုသူခေါ်နေတယ်ဆိုတော့အဲလီယာကသူ့ကိုလာပြတော့ကဲမကဲကြည့်ကြတာပေါ့ကွာလို့ယေရှုကိုသူတို့လှောင်ပြောင်တယောခဲ့ကြတာဖြစ်ပါတယ်အခန်းငယ်38မှာယေရှုသည်ကြီးသောအသံနဲ့ကြွေးကြော်၍အသက်ချုပ်တော်မူ၏လို့ကျွန်တော်တို့တွေ့ရပါတယ်ကြီးသောအသံနဲ့အော်ဟစ်ပြီးမှအသက်တော်ကိုဘာကြောင့်စွန့်တော်မူခဲ့တာလဲအဖြေကတော့ယေရှုဟာအသက်မရှူနိုင်တော့လို့အသက်ချုပ်သွားတာမဟုတ်ဘူးအာရင်တွေကုန်ခန်းသွားလို့သေသွားတာလည်းမဟုတ်ဘူးပုံးရီကိုတောက်လို့အစာစိတ်တက်ပြတော့သေသွားတာလည်းမဟုတ်ဘူးဒါဆိုရင်ဘာကြောင့်အသက်ချုပ်သွားတာလဲယေရှုကိုယ်တော်တိုင်ကယောဟန်အခန်း30အခန်းငယ်18မှာအခုလိုမိန့်တော်မူပါတယ်ငါအသက်ကိုအဘယ်သူမျှမလွတ်မယူကိုအလိုအလျောက်ငါစွန့်၏ကိုအသက်ကိုစွန့်ရသောအခွင့်နဲ့နောက်တဖန်ကိုအသက်ကိုယူပြန်ရသောအခွင့်သည်ငါ၌ရှိ၏ထိုအခွင့်ကိုခမဲတော်သည်ပေးတော်မူပြီဟုမိန့်တော်မူ၏လို့အတိအလင်းမြင်တွေ့ရပါတယ်ယေရှုအသက်ချုပ်သွားတာဟာတဘာဝကိုမလွန်ဆန်နိုင်လို့မဟုတ်ဘူးကိုအလိုအလျောက်စွန့်တော်မူခဲ့ခြင်းဖြစ်ပါတယ်ယောဟန်အခန်း19အခန်းငယ်30မှာယေရှုဟာကြီးသောအသံနဲ့အမှုပြီးပြီဟုမိန့်တော်မူလျက်ကောင်းတော်ကိုငိုက်ဆိုင်ညှို့၍အသက်တော်ကိုစွန့်တော်မူ၏လို့တွေ့ရပါတယ်။အမှုပြီးပြီဆိုတာအပြစ်ရှိသောသူတို့အတွက်သူခံရမဲ့ဘုရားသခင်အမျက်တော်သူကိုယုံကြည်မဲ့သူအားလုံးအတွက်ပေးဆပ်စရာအပြစ်ရဲ့အဖို့အခအပြစ်ကြွေးရှိသမျှကိုပေးဆပ်ပေးသွားပြီ။ထာဝရပြစ်ဒဏ်နဲ့ညီမျှတဲ့ခမဲတော်ဘုရားရဲ့ပြစ်ဒဏ်ပေးခြင်းကိုခံရပြီးပြီလို့မိန့်တော်မူခြင်းဖြစ်ပါတယ်။ကျွန်တော်တို့ရဲ့ကိုယ်စားအပြစ်ဒဏ်ခံပေးတော်မူသောယေရှုကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ကျွန်တော်တို့ယုံကြည်လက်ခံတဲ့အချိန်မှာကျွန်တော်တို့ရဲ့အပြစ်အလုံးကိုဖခင်သခင်လွတ်တော်မူပါれ။ဘာဖြစ်လို့လဲဆိုရင်ကျွန်တော်တို့ကိုယ်တိုင်ပေးဆပ်လို့မရနိုင်တဲ့အပြစ်ကြွေးရှိသမျှကိုယေရှုလက်ဝါးကားတိုင်မှာအသေးခံစဉ်ကျွန်တော်တို့ရဲ့ကိုယ်စားပေးဆပ်တော်မူသောကြောင့်ဖြစ်ပါれ။လေးစားရပါသောဓမ္မမိတ်ဆွေသင်အတွက်လဝကတိုင်မှာအသေးခံတော်မူသောယေရှုကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်ယုံကြည်လက်ခံပြီးပြီလားယုံကြည်လက်ခံခြင်းမရှိသေးရင်ယေရှုလဝကတိုင်မှာကြိမ်ခြင်းအမင်္ဂလာနဲ့အသေးခံတာဟာမိတ်ဆွေအတွက်လည်းပါပါတယ်ယေရှုကိုကယ်တင်ရှင်နဲ့အရှင်သခင်အဖြစ်အခုယုံကြည်လက်ခံခြင်းဖြင့်နောင်ဘဝစိတ်ချမှုကိုအခုရရှိနိုင်ကြောင်းသတင်းကောင်းပါအပ်ပါတယ်နာစင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်သခင်ကောင်းချီးပေးပါစေ။